ဆရာတို့မနေ့ကစဖွဲ့လိုက်တဲ့အမျိုးသားလူခွင့်ရေးကော်မရှင်ကအရင်ကပြည်ထောင်ကြီးကဖွဲ့ထားတဲ့လူခွင့်ရေးအဖွဲ့နဲ့နှိုင်းချမယ်ဆိုရင်ပေါ့လေမြန်မာပြည်သူတွေအတွက်ထူးခြားကြဗာရီများလုပ်ပေးနိုင်မယ်ခင်ဗျာ
ပြည်ထောင်ကြီးကတော့အစပေါ့နော်သူကော်မတီနဲ့စဖွဲ့ခဲ့တယ်ပေါ့နော်နောက်ပြီးတော့သူကဒီ Human Rights Body ဆိုပြီးတော့ပြည်ပြောင်းဖွဲ့စည်းခဲ့တယ်ပေါ့နော်အဲ့တော့လူခွင့်ရေးကာကွယ်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဆောင်ခဲ့တယ်လူခွင့်ရေးကော်မရှင်ဆိုတော့ပို့ပြီးတဲ့အခါမှာလုပ်ပိုင်ခွင့်ဝင်ပြီးတဲ့အခါမှာလူလူလတ်လတ်နဲ့ခြေခြေပြင်းပြင်းဆောင်ရွက်နိုင်တဲ့သဘောပဲဖြစ်ပါတယ
်ဆရာတို့မှလုပ်ပိုင်ခွင့်အနေနဲ့ပေါ့လေဘလူအန်အာရီအနှင့်ခံထားတာရှိပါလဲခင်ဗျာ
အမှားတော့ပေါ့နော်ဒီဒါရဲ့လုပ်ပိုင်ခွင့်ဆိုတာက Human Rights Commission နေဖွဲ့စည်းတဲ့အခါမှာဖွဲ့စည်းဖို့သတ်မှတ်ထားတဲ့စံလေးတွေရှိပါတယ်ခင်ဗျာဒါကိုကုလသမဂ္ဂအထွေထွေညီတာခံလည်းချမှတ်ထားပါတယ်ဒါကတော့1990ခုနှစ်မှာပါရီမြို့မှာကျင်းပခဲ့တဲ့လူခွင့်ရေးကော်မရှင်ရဲ့ working group ကနေပြီးတော့ချမှတ်ပေးခဲ့တဲ့ guideline တွေအတိုင်းပဲဖြစ်ပါတယ်အဓိကကတော့တနည်းအားဖြင့်ပြောလို့ရှိရင်ပေါ့နော်လွတ်လွတ်လပ်လပ်နဲ့လူပိုင်ခွင့်ပေးရမယ်ဆိုတဲ့ principle ပဲဖြစ်ပါတယ်ခင
်ဗျာ။အပါဝင်ပေါ့လေဒီအမျိုးသားလူခွင့်ရေးကော်မရှင်မှာအဖွဲ့ဝင်15ဦးပါဝင်တာတွေ့ရပါတယ်ဘလို့များရွေးချယ်တာပါလဲခင်ဗျာဆိုလိုတာလူခွင့်ရေးနဲ့ပတ်သက်ပြီးတော့အခုရွေးချယ်ခံရတဲ့ပုံကိုယ်တွေဟာဘလောက်ထိကိုပေါ့နော်အလေးထားပြီးလှုပ်ဆောင်နိုင်မဲ့ပုံကိုယ်တွေဖြစ်တယ်လဲဆိုတာဆရာနဲ့ရှင်းပြပေးစီကြပါမယ်ခင်ဗျာ
ဒါကတော့ပေါ့နော်အစိုးရကနေခန့်တဲ့သဘောပေါ့နော်သမရာကြီးပြခန့်တဲ့သဘောရှိပါတယ်အဲ့တော့လူခွင့်ရေးနဲ့ပတ်သက်လို့ detail မှာပါဝင်တဲ့လူတွေကလူခွင့်ရေးနဲ့ပတ်သက်ပြီးတော့လုပ်ဖူးကင်မှုအတွေ့အကြုံရှိခဲ့ပူးတဲ့လူတွေကိုပူဇော်ပေးစဉ်းစားတယ်လို့ကျွန်တော်သိရပါတယ်နောက်ပြီးတဲ့အခါမှာကျတော့လူမျိုးရေးအရာလည်းပဲပေါ့နော်အနည်းငယ်လေးပြည်စုံအောင်ထည့်ထားတဲ့သဘောမျိုးကိုတွေ့ရပါတယ
်ဆရာတို့အမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့ပေါ့လေလက်တလောမှာပေါ့နော်ဘလို့အခက်အခဲစင်ကြမှုတွေနဲ့အဓိကအစရင်ဆိုင်ရမလဲဆိုတာလေးသိပြသေးလားခင်ဗျဘာတွေအဟန့်တားရှိနိုင်မလဲ
ကျွန်တော်တို့အဟန့်တားအခုပေါ့နော်ဖွဲ့စည်းတာဒီနေ့သတင်းစာထဲမှာစပြီးတော့ပါလာတာပေါ့နော်အဲ့တော့ကျွန်တော်တို့စတင်ဖွဲ့စည်းလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ပထမဆုံးပေါ့နော်အဖွဲ့ဝင်တွေစုံတဲ့အခါမှာတွေ့ဆုံညှိနှိုင်းပြီးတဲ့အခါမှာဘယ်လိုဆက်လက်ပြီးဆောင်ရွက်မယ်ဆိုတာကိုကျွန်တော်တို့ပထမဆုံးစဉ်းစားဖို့လိုပါမယ်စတင်ဖွဲ့စည်းလိုက်ပြီးဆိုတဲ့အခါမှာကျတော့ positively ပဲကျွန်တော်တို့စဉ်းစားကြပါလေပေါ့နော်လူပင်းရင်းနဲ့လုံးဝမှဖြစ်တဲ့အတွက်ကြောင့်မလို့တော့ကျွန်တော်ကြော်လွားရမယ်နေသားလေးတွေတော့အများကြီးရှိနိုင်ပါတယ်လေဒါပေမဲ့ခက်ခဲတယ်ဆိုတဲ့ point of view ကမရှိဘဲနဲ့ပေါ့နော် positively ဘယ်လောက်တန်ဖိုးဆောင်ရွက်နိုင်မယ်ဆိုတဲ့ point of view ကလာကျွန်တော်စဉ်းစားကြပါလေ
ဆရာတို့လွတ်လွတ်လပ်လပ်ကောလုပ်ခွင့်ရလိမ့်မယ်လို့ယုံကြည်ပါလားခင်ဗျာ
ယုံကြည်ပါတယ်လွတ်လွတ်လပ်လပ်ခွင့်ပေးထားတာပေါ့နော်လွတ်လွတ်လပ်လုပ်ခွင့်ပေးထားပါလေ
မြန်မာနိုင်ငံဟာဆရာတို့ကျွန်တော်တို့အားလုံးအသိပဲပေါ့လေလူခွင့်ရေးချိုးဖောက်တယ်ဆိုပြီးတော့ကမ္ဘာမှာတော်တော်လေးကိုနာမည်ထွက်နေတာရှိပါတယ်ဆိုတော့ဘလို့လူခွင့်ရေးတွေကိုဆရာတို့ကာကွယ်ရမလဲဘလို့ညှင့်တင်ရမလဲဆရာတို့လောလောဆယ်ပေါ့လေကောင်းတဲ့မှာရှိတာနဲ့သိပြသေးလားခင်ဗျာ
အဓိကအားဖြင့်ရတော့ပေါ့နော် fundamental human rights ပေါ့နော်လူခွင့်ရေးအခြေခံချက်တရားဆိုရှင် universal declaration of human rights မှာကြာထန်းထားပါတယ်နော်ကျွန်တော်တို့ဒီ constitution မှာလည်းပဲ universal declaration of human rights မှာကြာထန်းထားတဲ့ချက်တွေကိုနေပြီးတဲ့အခါမှာဖော်ထုတ်ထားလာမျိုးရှိပါတယ်အဓိကအားဖြင့်တော့ပေါ့နော်အခြေခံပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ developing countries တွေဖြစ်ဆိုလို့ရှိရင်တော့စာဝတ်နေရေးနဲ့ပတ်သက်တာပေါ့နော်ဒီဟာတွေကိုလည်းပဲကျွန်တော်တို့ promote လုပ်ပေးရမယ
်2008ဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေမှာပါတယ်လို့ပဲအလုသမားလယ်သမားအခွင့်အရေးတွေကာကွယ်ပေးရမယ်အလုသမားတပ်မကတွေလယ်သမားတပ်မကတွေပေါ်ပေါက်ဖို့အရေးတွေရောဆရာတို့အဖွဲ့အနေနဲ့ဆောင်ရွက်ပေးဖို့ရှိပါလား
ဒါတော့တွတ်တော်မှာကျွန်တော်တို့ဆွေးနွေးဆောင်ရွက်ရမယ့်ကိစ္စဖြစ်ပါတယ်တချို့ကိစ္စဆိုဆွေးနွေးနေမလားတော့မသိပါဘူးเนาะဒါတွေကိုဆွေးနွေးပြီးတဲ့အခါမှာကျွန်တော်တို့နိုင်ငံတော်အနေနဲ့ရနေပြီးတော့ဥပဒေပြဋ္ဌာန်းပြီးဆောင်ရွက်ရမယ့်ကိစ္စမျိုးဖြစ်ပါတယ်တကယ်လို့ဒီမှာချိုးဖောက်မှုတွေဖြစ်လာတယ်ဆိုလို့ရှိရင်တော့တကယ်လို့ကျွန်တော်တိုင်ကြားမှုတွေရှိလာမယ်ဆိုလို့ရှိရင်ကျွန်တော်တို့အဖွဲ့အနေနဲ့ဒီကိစ္စများကိုစစ်စစ်နိုင်တဲ့ကျွန်တော်တို့ပံ့ပိုးလို့ရှိပါတယ
်။ဦးမြင့်သိန်းရတဲ့ကိစ္စတွေခလီစစ်သားစုဆောင်မှုလို့ချိုးဖောက်မှုတွေကကျွန်တော်တို့မပြတ်ဆိုသလိုကြားနေရပါတယ်။ဆရာတို့အနေနဲ့ရောဒီကိစ္စတွေကြားရတာသိထားတာရှိပါလားခင်ဗျာ
။ဒါတွေကတော့ allegation လို့ခေါ်တဲ့ဆွဆွဲချက်တွေတော့ရှိနေတာပေါ့နော်။ဒါကျွန်တော်တို့အဖွဲ့ကလူ့ခွင့်ရေးဆိုတာတော့လည်းပေါ့နော်။အခွင့်ရေးဆိုတာတိတ်ကူချေပြန့်တာကိုရှိသမျှအကုန်လုံးကြီးကိုလည်းဒီချိန်ထဲမှာအားလုံးကင်တွေပြီးတော့နေချင်းညချင်းဆောင်ရွက်လို့ရမယ်လို့တော့ကျွန်တော်တို့မလို့မရဘူးပေါ့နော်ဒါကတော့ realistic ဖြစ်မှာမဟုတ်ဘူးပေါ့ဒါပေမဲ့လို့လို့ရသမျှကိုနေပြီးတဲ့အခါမှာအပြုတ်တော့နဲ့တဖြည်းဖြည်းဆောင်ရွက်သွားမယ်ဆိုတဲ့အရွယ်ချက်မျိုးတော့ထားပါလေခင်ဗျာ
ဆရာတို့အဖွဲ့အစည်းအနေနဲ့ပေါ့လေလူခွင့်ရေးတွေကိုမြင့်တင်ရေးနဲ့ကာကွယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ဖို့ဖွဲ့စည်းလိုက်တယ်ဆိုပြီးတော့ကြေညာချက်ထဲမှာကျွန်တော်တို့ဖတ်ရပါတယ်ခင်ဗျာဆိုတော့အဲ့လိုဆောင်ရွက်တဲ့နေရာမှာဘုနိုင်ငံသားတွေရဲ့ပြောရေးဆိုခွင့်နဲ့ပတ်သက်ပြီးတော့လှုပ်လှက်စာထုတ်ပေါ်မှုနဲ့ပတ်သက်ပြီးတော့ဥပမာစာပေစီစီရေးလို့အဖွဲ့အစည်းမျိုးနဲ့ဆရာတို့ဆက်ဆံတဲ့အခါမှာပေါ့နော်လုပ်ပိုင်ခွင့်အနေနဲ့ပေါ့လေဘယ်လိုတွေများရှိမလဲခင်ဗျာ
ကျွန်တော်တို့ကတော့အဓိကအားဖြင့်ကတော့ freedom of expression ပေါ့နော်ဒါကတော့ကျွန်တော်တို့လူခွင့်ရေးအနေနဲ့ကာကွယ်ပေးရမယ့်ကိစ္စမျိုးပဲဖြစ်ပါတယ်အဲ့တော့တနေ့များဒီလွတ်လွတ်လပ်လပ်ပြောဆိုပိုင်ခွင့်ကိုကျွန်တော်တို့ကတော့ promote လုပ်ချင်ပါတယ်
မကြသေးခင်ကမြန်မာနိုင်ငံကိုလာသွားတယ်မြန်မာနိုင်ငံဆိုင်ကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ် Mr. Thomas မဲ့ဦးဝေကင်ဌာနပြောခဲ့တာဆရာလည်းကြားမှာပေါ့လေမြန်မာနိုင်ငံဟာလူခွင့်ချိုးဖောက်မှုတွေဆက်ရှိနေသေးပဲလို့ပြောသွားတာရှိပါတယ်ဆိုတော့သူဆိုလိုတာကဘယ်လိုလူခွင့်ချိုးဖောက်မှုတွေဆက်ရှိနေသေးတယ်လို့ဆရာတို့ယူဆပါလဲခင်ဗျာ
သူဆွဲမှုတွေကတော့အများကြီးပေါ့နော်လူခွင့်ရေးဆိုတာကတော့ပေါ့နော်ဒီအဝရှိတယ်ဆိုတာတော်တော်လေးခက်ပါတယ်ဘာကြောင့်လဲဆိုအမြင်ပေါ်မှာလည်းမူတည်သေးတာဟုတ်သူပါတကယ်ဆိုလိုလဲဆိုတာတော့ကျွန်တော်လည်းမသိဘူးပေါ့တမန်အားဖြင့်ကတော့ကျွန်တော်တို့ဒီနိုင်ငံကိုဆွဆွဲနေကြဖြစ်နေတဲ့အတွက်ကြောင့်မို့လို့သူကဒီပင်ချင်းနေလေးပြီးတော့တုတ်တက်ပါတယ်လူခွင့်ရေးဘက်ကူနေပြီးတဲ့အခါမှာမိမောင်းထူပြီးပြောသွားတယ်အဲ့တော့ကျွန်တော်တို့ကကျွန်တော်ဆိုတာပြောခဲ့လူပဲပေါ့နော်ဒီအဖွဲ့ဝင်တွေနဲ့အားလုံးတွေ့ဆုံပြီးတဲ့အခါကျတော့မှဒေကနေစပြီးတော့ဆောင်ရွက်သွားမယ်ဆိုတာကိုကျွန်တော်တို့သူတို့ပြောဖို့စဉ်းစားထားပါတယ်ခင
်ဗျ Mr. Kindana ကပြီးခဲ့တဲ့နှစ်ဇန်နဝါရီလူခွင့်ညီလာခံမှာသူအစီရင်ခံထားတာတခုရှိပါတယ်မြန်မာနိုင်ငံမှာကျူးလွန်နေတဲ့ဖြစ်နိုင်ပွဲရှိတဲ့စစ်ရာဇဝတ်မှုတွေလူသားတွေအပေါ်ကျူးလွန်တဲ့အရာဇဝတ်မှုတွေအပေါ်စုံစမ်းဖော်ထုတ်ဖို့ဆိုတဲ့ကိစ္စပေါ့လေကုလသမဂ္ဂကနေပြီးတော့အဖွဲ့အစည်းတစ်ခုရှိတင်တယ်ဒီလိုအဖွဲ့အစည်းမျိုးတစ်ခုကနေပြီးတော့ကမ္ဘာကရလုပ်ပြီးတော့ဖော်ထုတ်တင်တယ်ဆိုပြီးတော့အဆိုပြုထားတာရှိပါတယ်ဟိုဆရာတို့ဒီဘက်မှာဘယ်လိုများမြင်ပါလဲခင်ဗျာ
ဒါနဲ့ပတ်သက်ပြီးတော့ဒီလိုဆွဆွဲချက်တွေတော့အများကြီးရှိတာပေါ့နော်ကျွန်တော်တို့လူဖွဲ့စည်းဖွဲ့လိုက်ပြီးဆိုတဲ့အခါမှာကျွန်တော်အဓိကလိုရမယ့်ချက်ကတော့ကျွန်တော်တိုင်ကြားချက်တွေရှိလာတဲ့အခါမှာဒီတိုင်ကြားချက်တွေကဘလောက်အခြေအနေရှိလဲဟိုကျွန်တော်တို့ကအဓိကပထမဆုံးစစ်ဆေးရမှာဖြစ်ပါတယ်တိုင်ကြားချက်များရှိလာတဲ့အခါမှာဒါမျိုးကိုကျွန်တော်စစ်စစ်ပြီးတော့ဆောင်ရွက်ရမယ်နေဒါမျိုးပဲဖြစ်ပါတယ်ခင်ဗျာ
လူခွင့်ချိုးဖောက်ခံရတဲ့ပြည်သူတွေအနေနဲ့ပေါ့လေဆရာတို့အဖွဲ့အစည်းကိုဘယ်လိုများဆက်သွယ်နိုင်မလဲခင်ဗျာ
အဲကျွန်တော်ဆက်သွယ်နိုင်ပါတယ်နောက်ပြီးတော့အခုကျွန်တော်တို့ကတော့အခုဖွဲ့စည်းလိုက်တာဟုတ်ဖွဲ့စည်းလိုက်တဲ့အခါမှာယုံလူပါလို့ပေါ့နော် organization တွေပါတယ်အများဆောင်ရွက်ဖို့ရှိပါသေးတယ်ခင်ဗျာ
ယုံရောနေပြီးတော့မှစိုက်မလားရန်ကုန်မှာစိုက်မလား
ရန်ကုန်မှာလိုပဲထင်ပါတယ်ခင်ဗျာကျွန်တော်တို့ယုံဒီနေရာတို့ပါတို့ကျွန်တော်တို့ဒါအများဆောင်ရွက်ဖို့မှာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ကတော့ပေါ့နော်ဒီဖွဲ့စည်းအနေနဲ့မြန်မာနိုင်ငံမှာရှိနေတဲ့ပြည်သူပြည်သားတွေရဲ့လူခွင့်ရေးအများဆုံးဆန်းစားနိုင်အောင်အတွက်ကိုတတ်နိုင်တယ်များကျွန်တော်တို့စူးစမ်းဆောင်ရွက်ပါမှာဖြစ်ပါတယ
်ဆရာဦးဝိမရကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
โอเคเนี่ยအခုလိုဆက်သွယ်နည်းများနဲ့တွေ့ကြအောင်လဲကျွန်တော်လည်းကျေးဇူးတင်ပါတယ်